မင်္ဂလာပါခင်ဗျာ VOA American တန်ကနေနိုဝင်ဘာလ19ရက်ဗိုလ်တုံးနေ့မနက်ခင်းမြန်မာဘာသာအစီအစဉ်ဒီကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအပြင်
ကျမတို့ရဲ့ဒီဘုံရောင်ဆွေးနွေးမှုတွေကအငဲလူလူရှုခံခဲ့ရပါတယ်အဲ့ဒါကြောင့်မို့လို့ကျမတို့ကနောက်ဆုံးလက်ရှိအချိန်မှာဒီ
ဒါကတော့တဲ့ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခဲ့တဲ့မဖြူဖြူအောင်ပြောသွားတာပါဒီအကြောင်းကိုနောက်ပိုင်းမှာအပြည့်စုံတင်ဆက်ပြပါမယ်ခင်ဗျာအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာကမ္ဘာအချမ်းသာဆုံးနိုင်ငံဖြစ်တဲ့ American ပြည်ထောင်စုဟာအလူတန်းအရရောဆုံးနိုင်ငံအဖြစ်အသိမှတ်ပြုခံရပါတယ်ထူးခြားတာကတော့ဒီအလူတန်းအရရောဆုံးနိုင်ငံနံပါတ်1နေရာကိုမြန်မာနိုင်ငံလည်းရရှိတာပါမြန်မာနိုင်ငံမှာငွေကြေးပမာဏအတော်များများလှူတန်းရတာကိုကြိုင်းတဲ့သက်သူအများပြားရှိတယ်လို့အင်ကာနီက၅ချိန်မြောက်ထုတ်ပြန်တဲ့ World Giving အညွှန်းကိန်းမှာဖော်ပြထားပါတယ်အစိုးရဟာဒီမိုကရေစီပြောင်းလဲမှုတွေဖော်ဆောင်နေရပြီးလူ့အခွင့်အရေးချိုးဖောက်မှုတွေလည်းရှိနေတဲ့တန်း90နေထိုင်တဲ့မြန်မာနိုင်ငံဟာအခုလိုအလူတန်းအရရောဆုံးနိုင်ငံလည်းဖြစ်နေတာပါ American သုတေသနကုမ္ပဏီတစ်ခုဖြစ်တဲ့ Gallup ကနိုင်ငံပေါင်း135နိုင်ငံကလူပေါင်း330,000ကိုမြေမြန်ပြီးဒီအညွှန်းကိန်းကိုထုတ်ပြန်ခဲ့တာပါ Gallup ကုမ္ပဏီရဲ့အချက်အလက်ကောက်ခံစုဆောင်းမှုကိုဖြည့်ဆို့ပေးခဲ့သူ68ရာခိုင်နှုန်းဟာငွေကြေးလှူဒန်းခဲ့ကြောင်းပြောဆိုခဲ့ပြီးလူ10ယောက်မှ9ယောက်ဟာလှူဒန်းမှုကိုအားပေးတဲ့ထေရဝါဒဗုဒ္ဓဘာသာကိုကိုးကွယ်သူတွေဖြစ်တယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံလူရေးပမာဏရှိတဲ့တိရိလင်္ကာနိုင်ငံကတော့နံပါတ်9နေရာကိုရရှိခဲ့ပါတယ်ဆိုပြီးစောင်းမမှာရေးသားထားပါတယ်စောင်းမရှင်ဂျိုကာရိုဖိုလီရဲ့ World's Most Giving Nation US and Burma ကို www.sfgate.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်ပြီး South China Morning Post မှာပါတဲ့ Singapore beats China to become to investor in Myanmar ဆိုတဲ့စောင်းမကိုတင်ဆက်မှာပါမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဟာစင်ကာပူဖြစ်တယ်လို့မြန်မာဒုဗန္နာယီဝန်ကြီးမောင်မောင်သိန်းကပြောဆိုကြောင်းစောင်းပါအစမှာဖော်ပြထားပါတယ်။အမေရိကန်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုကိုရှောင်ရှားဖို့အမေရိကန်ကုမ္ပဏီတွေဟာစင်ကာပူနိုင်ငံမှာမှတ်ပုံတင်ပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလုပ်တာကြောင့်တရုတ်နိုင်ငံကိုကြော်လွန်ပြီးစင်ကာပူဟာရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံဖြစ်လာတာပါ။ဒါပေမဲ့လည်းအဲ့ဒီကုမ္ပဏီတွေနဲ့ပတ်သက်ပြီးဘယ်သူဘဝဆိုတာကိုတော့မြန်မာဗန္နာယီဝန်ကြီးကပြောဆိုတာမျိုးမရှိခဲ့ပါဘူး။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြသူတွေဟာတယ်လီဖုန်းဆက်သွယ်ရေးအဝတ်အထည်ချုပ်လုပ်ငန်းနဲ့စားသောက်ကုန်လုပ်ငန်းတွေမှာအဓိကရင်းနှီးမြှုပ်နှံကြပါတယ်လို့ဝန်ကြီးမမောင်သိန်းကပြောဆိုကြောင်းကိုလည်းဖော်ပြထားပါတယ်။စောင်းမအပြည့်စုံကိုတော့ www.scmp.com မှာဖတ်ရှုနိုင်ပါတယ်ရှင်။
ဗမာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုစူးစီးတင်ဆက်ပေးခဲ့တာပါအခုတော့ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
တို့ရရှိများရှိအလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လဲ American EDM အသုံးအနှုန်းတွေမှာလူရကူမှုကိုပြတ်တာတဲ့ EDM စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် EDM အသုံးကတော့
Taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ CANDY candy ကတော့တခြားလို့မို့ရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ BABY baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတို့ရရှိများသိမှာဖြစ်ပါလေဒီအသုံးငယ်ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Getting grandmother to loan me the money was like taking candy from a baby.
Khaleesi ga tajalo nya yu ya dilu be lwe ma lwe bo su yin be lu pyo ma le.
Taking candy from a baby.
Lu pyo lu ya ba le. A da ga ro di ni minute twe tin pya ke de e jim a thung me phit ba le.
တလလာတန်စီစဉ်တင်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါရခင်ဗျာအခုတော့တရက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးပါမယ်မြန်မာကျောင်းသားတွေကမကြခင်ကပြဋ္ဌာန်းခဲ့တဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြနေကြပါတယ်အမျိုးသားပညာရေးဥပဒေကိုကျောင်းသားသမဂ္ဂတွေဘာကြောင့်မကြည်မနဲ့ဆန္ဒပြကန့်ကွက်နေပါသလဲကိုသားညုံဦးကအစီအစဉ်တင်ဆက်ပေးထားပါရခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေလို့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီမကြခင်ကလုပ်ခဲ့တဲ့၄ရက်ကြာဒီကျောင်းသားတပိတ်နဲ့ဒီမြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေကိစ္စဖြစ်ပါတယ်ပြောရမယ်ဆိုတော့မြန်မာနိုင်ငံရဲ့အမျိုးသားပညာရေးဥပဒေကိုလွတ်တော်ပြဋ္ဌာန်းပြီးတော့သမ္မတကရည်ထိုးခဲ့တာတော့ကြာပါပြီလာပိုင်းရှိပါပြီဒါပေမဲ့ကျောင်းသားတွေဆန္ဒပြပြီးတော့မှဒီဥပဒေနဲ့ပတ်သက်လို့အတော်လေးပြောလာဆိုလာကြတယ်ပို့ပြီးတော့လည်းလူစိတ်ဝင်စားလာတာတွေ့ရပါတယ်ကြောင့်လို့ဒီကိစ္စကိုအခြေခံပြီးကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပွဲဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်3ဖိတ်ခေါ်ထားပါတယ်ပထမတူကတော့လက်ရှိဒီဆန္ဒပြကျောင်းသားခေါင်းဆောင်တူဖြစ်တဲ့ဘာကလာမြအဖွဲ့ချုပ်ရဲ့ထွေတွေ့မှုမှဖြူဖြူအောင်ဖြစ်ပါတယ်နောက်တူကတော့ NNER ခေါ်တဲ့ဒီပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတာဝန်ရှိသူတူဖြစ်တဲ့ဒေါ်သူသူမှဖြစ်ပါတယ်နောက်တူကတော့ဒီဆရာများတမကဥထာဥတုတာဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမှဖြူဖြူအောင်ကိုဖိတ်ခေါ်ချင်ပါတယ်မေးချင်ပါတယ်ခင်ဗျာဘာလို့ဆိုတော့မနေ့ကကျွန်တော်တို့ဒီမဆုမလုပ်တဲ့ကျွန်တော်တို့သတင်းတပုတ်ထဲမှာအာဆာညာအောက်မှာပြီးညချုပ်ဒေါက်တာဇော်တိကဘာပြောလဲဆိုတော့ကျောင်းသားတွေဘက်ကတကယ်တမ်းဆန္ဒမှန်ရှိလို့ရှိရင်တဲ့ဘာမှညှိနှိုင်းဟိုခက်ခဲစရာမရှိပါဘူးညှိနှိုင်းလို့ရပါတယ်ဆိုပြီးသူပြောပါတယ်ခင်ဗျာအဲ့တော့မပြောအောင်ခုနပြောသလိုပဲဒီကိစ္စနဲ့ပတ်သက်လို့သူတို့ကတော့ညှိနှိုင်းလို့ရပါတယ်အဲ့တော့ဆန္ဒပြဖို့အထိလိုအပ်လာလို့လားတပိတ်မောက်ဆန္ဒပြဖို့အတွက်ဘယ်လိုများဆုံးဖြတ်ခဲ့ရတာလဲခင်ဗျာ
ဟုတ်ကဲ့ရှင်ကျမတို့အနေနဲ့ပြောရလို့ရှင်ကျမတို့ဒီဖြိနှိုင်းမှုကအခုမှစခဲ့တာမဟုတ်ပါဘူးဖြိနှိုင်းတယ်လို့ဒီဥပဒေထိပ်ပြောတာမျိုးတွေမှာပေါ့နော်ကျမတို့ဒီပညာရေးဥပဒေကျမတို့ပညာရေးဥပဒေတော့မပြောပါနဲ့ပညာရေးပြုပြင်ကျောင်းလေးဆိုတာကိုစပြီးတော့လုပ်ခဲ့တာကဒီ NNER ကွန်ရက်နဲ့ကျမတို့ကျောင်းသားသမဂ္ဂတွေပူးပေါင်းပြီးတော့ NNER ကွန်ရက်ထဲမှာပါဝင်ပြီးတော့ဒီပညာရေးပြုပြင်ကျောင်းလေးကိုလုပ်တင်ပြီးဆိုပြီးတော့ဒီတားဆိုင်ရာဆွေးနွေးပွဲတွေကတစ်ဆင့်နိုင်ငံလုံးဆိုင်ရာညီလာခံအထိကျမတို့ပညာရေးမူဝါဒတွေပေါ်ပေါက်လာအောင်ပြောပူးပေါင်းပြီးတော့လုပ်ခဲ့တာမျိုးရှိပါတယ်ဒီနောက်ပိုင်းမှာကျမတို့ဒီအစိုးရကပြုလုပ်တဲ့ဒီတမန်ရုံးကပြုလုပ်တဲ့ပညာရေးဥပဒေကျမ်းဆိုတာထွက်လာတယ်နောက်တစ်ခုကဒီလွတ်တော်ကပြုလုပ်တဲ့ပညာရေးဥပဒေကျမ်းနှစ်ခုထွက်လာတယ်အဲ့နှစ်ခုတောင်းဆောင်มาလဲကျမတို့ညှိနှိုင်းမှုတွေဝင်ရောက်ဆွေးနွေးမှုတွေကျမတို့အစိုးရဘက်ကနေပြီးတော့ကျမတို့မဖိတ်ခေါ်ခြင်းတော့ညာလဲကျမတို့ကမရမကတရားကိုမဖိတ်ခေါ်လို့မရအောင်ကျမတို့ဖျားပေးပြီးတော့ဝင်ရောက်ဆွေးနွေးရမျိုးတွေလဲကျမတို့ပြုလုပ်ခဲ့ပါတယ်ဒါပေမဲ့လို့ကျမတို့ရဲ့ညှိနှိုင်းဆွေးနွေးမှုတွေကျမတို့ရဲ့ဒီဝင်ရောက်ဆွေးနွေးမှုတွေကအငဲလူလူရှုခံခဲ့ရပါတယ်အဲ့ဒါကြောင့်မို့လို့ကျမတို့ကနောက်ဆုံးလက်ရှိအချိန်မှာဒီအစိုးရရဲ့ပညာရေးဥပဒေကိုလွတ်တော်အချက်အချို့ပြင်ပြီးတော့ပေါ့နော်အတင်းအဓမ္မတစ်ဖက်တည်းအတည်ပြုလိုက်တယ်ဒီလိုဒီအောင်စုလို့တော့အနေအတင်းအဓမ္မအတည်ပြုလိုက်တဲ့အခါမှာကျမတို့ရဲ့ညှိနှိုင်းဆွေးနွေးမှုကတကယ်ကိုကျမတို့ဘက်ကဒါအဆုံးသတ်ဖြစ်သွားပါပြီကျမတို့ညှိနှိုင်းဆွေးနွေးမှုအပြီးမှာပဲကျမတို့ကဒီတပိတ်တပွဲတော့ဆင်းရဲတင်နေပြီးဒါကျမတို့ကျောင်းသားတို့တခုလုံးရဲ့သဘောထားဆိုပြီးတော့ကျမတို့လက်ရှိအချိန်မှာဆန္ဒပြတပိတ်တပွဲဆက်ဆက်လက်ပြီးတော့ဆက်တိုက်ဆင်းရဲနေရဖြစ်ပါတယ်ဒါပေမဲ့တစ်ဖက်ကလည်းကျမတို့ညှိနှိုင်းဆွေးနွေးမှုကိုဖိတ်ထားတာမျိုးမဟုတ်ပါဘူးကျမတို့ညှိနှိုင်းဆွေးနွေးဖို့ကိုအမြဲဖိတ်ခေါ်ပါတယ်ဒါပေမဲ့တခုရှိပါတယ်အစိုးရဒီဥစော်ထေးတို့ပြောနေတဲ့ညီဥပဒေကိုညှိနှိုင်းဆွေးနွေးမှုမျိုးကိုကျမတို့ကလက်ခံမှာမဟုတ်ပါဘူးကျမတို့အာမခံချက်တခုခုရှိတဲ့အာမခံချက်မျိုးကိုညှိနှိုင်းဆွေးနွေးမဲ့လူတွေကပေးရမယ်အပြင်ကိုကျမတို့ကပညာရေးမျိုးတော့ပညာရေးဥပဒေဒီမာဒလောအပေါ်မှာပဲကျတော့ညှိနှိုင်းဆွေးနွေးမှုပြုလုပ်သွားမှာဖြစ်ပါတယ်လူအားလုံးကတသဘောရဲ့ရှိကြပါတယ်
ဟုတ်ကဲ့ခင်ဗျဒေါ်သူသူမောင်ကိုမေးချင်ပါတယ်ခင်ဗျခုနကမပြူအောင်ပြောသွားတဲ့ထဲမှာကျောင်းသားတွေကတော့မကြည်နဲ့တာဘူချုပ်ကံမှုကြီးလွန်းနေတော့ကျောင်းသားခွင့်ရကိုအာမခံမှုရှိဘူးအဲ့တော့NER အနေနဲ့ကိုလက်ရှိအမျိုးသားဥပဒေကြံတဲ့ပတ်သက်လို့ဘယ်လိုမြင်လဲခင်ဗျရုပ်ထည့်ဖြန်းပြီးတော့ကြည့်လိုက်မယ်ဆိုရင်တော့အတော်လေးချောချောမွန်းမွန်းနဲ့အကောင်းဆုံးရေးထားတဲ့သဘောမျိုးတော့တွေ့ရပါတယ် NER ကဘာကိုထောက်ပြချင်ပါလဲ
ဟုတ်ကဲ့ကျွန်မပြောချင်တာအခုဒီ democracy ပညာရေးဆွေးနွေးကိုဒီကျွန်မတို့ဒီပုံဖော်ဖို့စူးစမ်းကြတဲ့နေရာမှာပေါ့နော်အဓိကပြဿနာကအဲ democracy နည်းလမ်းကြဒီပြည်ပြည်ကျောင်းလေးကိုမလုပ်ခဲ့တဲ့အတွက်ဒီကနေ့ဒီလိုပြဿနာကြီးဖြစ်တာပေါ့နော်ဆိုလို့ကျွန်တော်ကကျွန်မတို့ဒီ democracyဒီလမ်းကြမလို့ဘူးလို့ပြောရတာခုနကမဖြစ်ဖြစ်အောင်လည်းပြစ်ပါသွားရေကျွန်တော်ဒီပါဝင်ခွင့်နေဒီစိတ်ဆုံးနှိုင်းမှုတွေကိုကျွန်တော်အများနဲ့လက်ကမ်းကြိုဆိုခဲ့ပေမဲ့ဒီပါဝင်ခွင့်ဆုံးဖြတ်ပိုင်ခွင့်နေဆုံးရှုံးခဲ့တယ်တန်တက်ခံရတဲ့အတွက်ဒီဟာဒီမို့ဟွာပေါ့ဒီမို့ဖြစ်စီနှိုင်းလမ်းကြဒါမဟုတ်ဘူးလို့ကျွန်တော်ပြောတော့အားလုံးရဲ့ပါဝင်ခွင့်ဒါကြီးအားလုံးကိုကျွန်တော်ပြောတာပေါ့နော်ခုနကကိုသားညုံမင်းရဲ့ဒီဘုံထုတ်ကန်ကြီးရှိရဆိုတဲ့အချက်ပေါ့အဲ့ဒါအဓိကကြ
ဘယ်အချက်တွေကိုထောက်ပြခြင်းလဲများဘူးကြီးလိုက်မယ်ဆိုရင်တော့တို့ကတော်တော်လေးဒီ centralize ထုတ်ထားတဲ့သဘောမျိုးတော့တွေ့ရပါတယ်အဲ့
တော့ဒီကအငင်းပွားပေရာကြီးအများကြီးနဲ့ကျွန်တော်တို့ စတင်ခဲ့တာပါအဲ့ဒီတောက်ဆောင်လုံးမှာလည်းအငင်းပေါ်တဲ့အများကြီးကိုသူကဒကန့်ွက်ပြင်မဲ့ဒီကန့်ွက်တဲ့ဈာရဲ့အတူတူလိုက်တဲ့အတွက်ဖြစ်တာအဲ့ဒီအတူတူချက်ကဘို့ဒုက္ခမှုဆိုတာကအဓိကဖြစ်တော့ဘလို့ဘို့ဒုက္ခမှုကိုကျွန်တော်တို့ဘလို့ပြောချင်လဲဆိုတော့ဥပမာသူကဒီစီမံခန့်ခွဲမှုကိုတင်ယုံညွန်းနှံကိုဒဏ္ဍာရီရောအရေးပေးပိုင်းဆိုင်ရာတွေပါသူတို့ဒီဘို့ကချုပ်ကင်တဲ့အမျိုးသားပညာရေးကော်မရှင်တစ်ခုကပေါ်လာတာကအဓိကကျွန်တော်တို့ဒီအရင်းပွားစရာတစ်ခုဖြစ်လာတယ်နောက်တစ်ခုကဒီဘို့ချုပ်ကင်မှုရှိတယ်လို့ပြောရခြင်းကရှိသွားတဲ့အတွက်ကျွန်တော်ဘာမှသွားဆုံးရှုံးလို့ဆိုပညာရေးလွတ်လပ်ခွင့်ကသွားဆုံးရှုံးတယ်ဘလို့လွတ်လပ်ခွင့်ကသွားဆုံးရှုံးတော့ဒီသားအလိုက်လွတ်လပ်စွာလုပ်ပိုင်နိုင်ပြီးဆုံးဖြတ်ပိုင်နိုင်ပြီးဖြန့်ပြီးပိုင်နိုင်ပြီးသွားဆုံးတယ်နောက်ကြောင်းအလိုက်ဆုံးရှုံးတယ်နောက်ဆရာရဲ့လွတ်လပ်ခွင့်ဆုံးရှုံးတယ်နောက်ကြောင်းသားရဲ့လွတ်လပ်ခွင့်ဆုံးရှုံးတယ်ပေါ့အဲ့ဒါတွေကလက်ရှိကထမ်းလိုက်တဲ့ဒီမျိုးသားပညာရေးဥပဒေမှာအဲ့ဒါတွေအဲ့ဒီအခွင့်အရေးတွေဆုံးရှုံးတဲ့အတွက်အဲ့ဒီဥပဒေကအဲ့ဒီအခွင့်အရေးတွေကိုဟိုတော့ဒီပြည်ကြအမခံထားတဲ့ဟိုင်းပါမလာတာ哦ပါမလာ哦ဒါကြောင့်ဒီကျောင်းသားတွေကဒီဘုံချုပ်ခံမှုရှိတဲ့အချက်ပေါ်မှာသူတို့အဲတန်းကွက်လာတယ်ဒီကျွန်မတို့အဲ့လိုပဲလုပ်ချင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ဒီဆရာများသမကကပါဥတုတကြားရမယ်ထင်ပါတယ်ခင်ဗျာဆရာများသမကရဲ့လက်ရှိဥပဒေကြမ်းတဲ့ပတ်သက်လို့အမြင်ဘယ်လိုရှိလဲကျောင်းသားတွေရဲ့ဆန္ဒပြမှုပေါ်မှာဘယ်လိုသဘောထားရှိပါလဲ
ကျောင်းသားတွေဆန္ဒပြရတဲ့ဆိုတဲ့ကနော်ကျောင်းသားတွေကလည်းသူတို့မကျင့်တဲ့အချက်တွေရှိလို့ပေါ့နော်ဆန္ဒပြတာပေါ့အဲ့တော့ဆန္ဒပြပြီးဆိုတော့ကျွန်တော်တို့အဲ့တော့ဟိုပညာရေးဝန်ကြီးဌာနနဲ့လက်ရှိအစိုးရကတော့ဟောပေါ့နော်ညီငယ်နာအကောင်ဆုံးပေါ့နော်ကျွန်တော်တို့ကဒါပဲပြောနေကြအောင်ဆွေးနွေးညီငယ်တိုင်းပင်လာလဲအောင်မြင်မှုတစ်ခုပါပဲအခုကတစ်ဖက်တက်ပေါ့နော်သူကအဲ့တော့အဲ့ဒီတော့ဆွေးနွေးတော့ကျွန်တော်တို့ကလည်းဖိတ်တယ်ဒါပေမဲ့ဖိတ်မှာကျွန်တော်တို့ပါဝင်ဆွေးနွေးခွင့်မရခဲ့ဘူးအဲ့တော့အစွမ်းတော့ပြောတယ်ပညာရေးဝန်ကြီးဌာနညွှန်ကြားရေးချုပ်ဟိုဒီနောက်ပတ်မောက်ခတ်ချုပ်ကြီးသူတို့ကသူတို့ပြောကြံပြောပြီးကျွန်တော်တို့ကနားထောင်နိုင်တဲ့အဆင့်ပဲဖြစ်သွားတယ်အဲ့မှာပဲကျွန်တော်တို့ကဟိုအမမဆွေးနွေးတာမစင်းတော့ဘယ်အဲ့ပွဲရထွက်လာတာခင်ဗျအဲ့တော့အဲ့ဥပဒေကိုပြန်ကြည့်မယ်ဆိုရင်ကျွန်တော်တို့ကအခန်းသုံးပင်ရှိတယ်ကြာအဲ့တော့စင်ညာရေးဝန်ထမ်းအားလုံးအရင်တွင်းနဲ့လူမှုဘဝပြည်ရေးကိုအလေးထားဆောင်ရွက်စီခြင်းချင်းကိုကျင့်တရားကောင်းမွန်တာကိုယ်ပိုင်ဆုံးဖြတ်ဆောင်ရွက်နိုင်မှုနဲ့ကိုယ်တိုင်တာဝန်ယူတတ်မှုတို့ယူတတ်မှုတို့ဖွံ့ဖြိုးလာမှုပေါ်မူတည်ဘဟုထုတ်ပြန်မှုချော့ချာသည့်စနစ်ကိုကျင့်သုံးအဲ့တော့အဲ့ဒီအခန်းသုံးဥတွေဒါလည်းတော့မပါပဲအဲ့ဒါတိုက်ဆိုင်ပြဆန်းလိုက်ပြီးတော့ဒီကကျွန်တော်တို့ကဒီမာသာလုံးကြီးတစ်ခုတော့မကောင်းဘူး။အဲ့တော့ကျန်တဲ့ဟိုဟောပေါ့နော်လော်ရီထွက်လာမယ်ဒီနဲ့ဆက်ဆက်တဲ့ဟိုနီးဥတွေကြီးထွက်လာမယ်ဆိုတော့ဒါဘယ်လိုမှမကောင်းနိုင်တော့ဘူးလေ။အဲ့တော့အစရေမှာကျွန်တော်တို့ဖောင်ဒေးရှင်းမကောင်းရင်အပေါ်အဲ့တော့ဘရီဒီတစ်ခုကဖောင်ဒေးရှင်းအတီးကြဘယ်ဥတွေပဲဆိုပြီးဒီအခြေခံဥတွေအတီးကြပဲ။ဒီအမျိုးသားပညာရေးဥတွေမှမကောင်းရင်အစွမ်းနဲ့ပြောတဲ့အစင်းပညာရေးဥတွေရောဘာတွေရောဘယ်လိုမှကောင်းလာမှာမဟုတ်ဘူး။တက်လို့ရဲ့ခြားတာတွေလည်းကောင်းလာမှာမဟုတ်ဘူး။ကျွန်တော်တို့တက်လို့ကိုဥပဒေရလည်းကောင်းလာမှာမဟုတ်ဘူးအဲ့တော့တခုပြောချင်တာကျွန်တော်တို့ကတက်ကူဥပဒေကအေးအေးနောက်ပိုင်းမှာဖွင့်နေတာဟောဘာမှပြီးမှဗာတက်ကူအဲ့ဥပဒေမှမရှိတော့ကျွန်တော်တို့ကအဲ့မြင်ရတယ်လွတ်လပ်ခွင့်ရမရတာတပိုင်းရှိရခင်ဗျအဲ့တော့ကျွန်တော်တို့ကဒီလိုမျိုးဆိုးရတဲ့ပညာရေးဆန္ဒကိုဒီနေ့သမ္မတဦးသိန်းစိန်နဲ့ဆက်မှာအကောင့်ထည့်ပေါ်ရအောင်မယ်ဆိုအကောင့်ဆုံးဖြစ်အောင်ဒီမှာဒါတမိုင်းမှာအမှတ်တမ်းတွေအကျဉ်းခံနေပါလိမ့်မယ်လို့ဆိုရင်တော့ဒီလိုမျိုးပဲဖြစ်နေဦးမှာဥပမာဒီအမျိုးသားပညာရေးဥပဒေကိုကျွန်တော်တို့ရန်နာဘုံတက်ကူမှာဆွေးနွေးရဆိုသမ္မတခွတ်ချုပ်ကဘယ်လိုလုပ်လိုက်လဲဆိုတော့ကွာသူကဆရာဆရာမတွေမဖြစ်ဘူးဆမ်မိုးရဲ့အစီအစဉ်ဆိုပြီးတော့ပေါ်လိုက်တယ်အဲ့ဒါမျိုးကြီးပေါ့နော်ဒီဥပဒေကိုမသိသေးချင်တာလေဒီပါမခွတ်ချုပ်ကြီးရဲ့အားနည်းချက
်ဟုတ်ကဲ့ခင်ဗျာကျွန်တော်အခုတချို့သွားရှင်နေဖိတ်ခေါ်ကြပါလေဥကျော်လင်းဥကျော်လင်းကိုကျွန်တော်ကဒီမှာဟိုကျွန်တော်နည်းနည်းလေးမေးဖို့မေးချင်ပါလေဥကျော်လင်းက84ကျောင်းသားဟောင်းလေးဖြစ်ပါတယ်ဖြစ်တဲ့အခါကျတော့အခုခုနချီကဆွေးနွေးသွားတဲ့ပုံစံရဆိုကျွန်တော်သတိထားမိလောက်ဒီဥပဒေကြီးကငကူကလေးကမချီမလဲနဲ့ဖြစ်လာတဲ့ဥပဒေသဘောမျိုးဖြစ်နေပါတယ်ဒါပေမဲ့လက်ရှိပညာရေးအာဏာပိုင်တွေကျွန်တော်တို့တွေ့ဆုံမေးမြန်းသလောက်ဆိုရှင်ပညာရေးအာဏာပိုင်တွေခုနဒီနေ့သတင်းစာရှင်းလင်းပွဲမှာပဲဒေါက်တာခိုင်မြဲပြောသွားလဲရှိပါတယ်လက်ရှိကြုံဘူးသမျှဆိုရင်ဒီဥပဒေကသူတို့အတွက်တော့အကောင်းဆုံးဖြစ်တယ်ဆိုတဲ့သဘောမျိုးပြောပါတယ်ဦးကျော်လင်းရဲ့အမြင်သိချင်ပါတယ
်အခုဒီတက်မလာကကျွန်တော်တို့ဘယ်လိုခေါ်ခလဲလဲဖြည့်ဆက်ဆက်ကဒါရတန်ချက်ကိုအခုကြမှာကိုစောတော့ကျွန်တော်တို့နည်းနည်းခက်တယ်နောက်တစ်ခုကလည်းဗျဒီဥပဒေနဲ့ပတ်သက်လို့ကျွန်တော်ဒီနိုင်ငံရေးနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီအဲ့ဒါဒီညာရှင်နဲ့နိုင်ငံပြည်ညာရှင်မတက်ရှိပြောတာရှိဒီဥရီပြုအဖို့ရဥရီပြုလွတ်လွတ်လပ်လပ်ပြုနိုင်ရမယ်ဥကျော်ဖွဲ့လာဥရီပြုနေလို့မရဘူးအဲ့တော့ကျွန်တော်ဥရီပြုဖွဲ့ဆိုတဲ့ဒီကျေးဆွေးချာဥရီပြုနေနေရမှာစောင်းနေတဲ့အချက်ပဲသူတို့တွေကဟုတ်အချက်ချက်ကသူတို့ဥရီပြုခါနေသူတွေဘဝတွေဘာသာမှန်တာခေကတူညာသိရမယ်အဲ့ဒီဒုက္ခဒုက္ခတွေပါရမယ်ကျောင်းဆိုတာဆရာရဲ့ကျောင်းသားရဲ့အခုကကျတော့ဥချုပ်သူဖြစ်တာအဲ့ဒီဥချုပ်သူကရန်ရောမဟုတ်ဘူးလို့ဆရာကလည်းပြောတယ်ကျောင်းမှာကလည်းပြောတယ်ဆိုအဲ့ဒီပြဿနာတက်တယ်။ဘာကြောင့်လဲဆိုတော့1960ခုနှစ်ရေဘုတ်တက်ကူ ဥရရုပ်သိမ်းမှုတွေနဲ့ပေါ့ကို60ခုနဲ့မန္တလေးတက်ဖို့ရုပ်သိမ်းမှုတွေဆိုတာ60ခုနဲ့အာနာသိန်းတော့ပြတ်ထားလိုက်တာပါဒါကျွန်တော်တို့ကြောင်းတာပေါ့အဲ့ဒါတွေကောက်ကော20တပိတ်ကပေါ်လာတဲ့ကောက်ကော20လေးရုပ်တက်ဖို့ဥရတော့မန္တလေးတက်ဖို့ကောက်ကော50ခုနဲ့ဥရကိုဖြတ်သိမ်းပြီးတော့လှုပ်ရှားလို့လုပ်လိုက်တယ်ဒီနေ့တခုပြတ်ထားနေဆိုရင်ကျောင်းဆရာနဲ့ဒီပညာပေးမကျောင်းသားတွေခန့်တာတော့မစိမ်းသာဘူးဆိုရင်ဒီအုပ်ချုပ်သူတွေကဏ္ဍနဲ့ဒါကောက်တွေပေါ်မရှိဒီဥရပြည်အုပ်တွေပြောတော့ကျွန်တော်တို့တော့ဟာဖတ်ဆန်တယ်ဗျဒီမှာပညာသင်ရမယ်ခရီးတွေအချက်နဲ့ပညာသင်တဲ့ဆရာတွေဒုက္ခတို့ရဖြစ်နေတယ်ဆိုကြည့်ဥပမာကတို့တမ်းကဆိုရင်လည်းမကြိုက်ဘူးဆက်တို့မျိုးခုခုတည်းအဲ့ဒါလေးကတော့ဥပမာလေးကပြည်နေနေတဲ့မတူဘူးခဲ့မတူဘူးဘာလို့မဆက်ချင်မလဲမပါဘူးဥပမာကျွန်မများရဲ့ဟာလာဒီစီမိုကရေစီကြတော့အဖွဲ့အစည်းတွေကိုဖွင့်နိုင်တယ်ကျောင်းကျန်တဲ့ဖွင့်နိုင်လို့ဆိုတော့မပါဘူးလား
ဦးကျော်လင်းဟုတ်ကဲ့ကျွန်တော်တို့တော့တရရှိတူးလေးလေးလိုက်ပေါ်မှာရှိပါတယ်မလေးရှားနိုင်ငံကဦးနေဦးလင်းပါကိုနေဦးလင်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့တူတူတူလေးဆွေးနွေးပေးပါခင်ဗျမင်းမြန်ချင်းလေမဖြူဖြူအောင်ရှိပါတယ်ကျောင်းသားကောင်းအောင်ရှိပါတယ်မတော်တူတူမောင်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့ရန်ကုန်ကဒီအင်တာနက်ထဲရပဲပြန်ဖတ်ယူရတာပေါ့နော်ဒေါက်တာသိန်းလင်းပြောတာတို့ဟာတို့တွေပေါ့နော်ကျွန်တော်တို့ဆိုရင်80ကျော်နှစ်ကဒီဖြစ်ခဲ့တဲ့လူလို့ပြောလို့ရတာပေါ့အဲ့တော့ကျွန်တော်စင်ကာပူရောက်တဲ့အခါကျတော့ဘာသွားတွေ့လဲဆိုတဲ့အခါကျတော့စင်ကာပူမှာယူနီယံတို့ဘာလို့မရှိဘူးညာ။နော်ကျွန်တော်ပြောပြရမယ်။နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့အမှတ်ပေးစနစ်နဲ့ပဲသူတို့ဆုံးဖြတ်တယ်ဗျ။သူမိဘကချမ်းသာလို့ဟုတ်လားအမှတ်ပေးဟိုဆိုလိုတဲ့သဘောကသူမိဘကချမ်းသာလို့ဆရာဝန်ပဲဖြစ်လို့အင်ဂျင်နီယာပဲလုပ်ချင်လို့ကြာအမှတ်မမီရင်သူတက်လို့မရဘူး။သူတခြားနိုင်ငံသွားပြီးတက်ရင်တခြားအကြင်ကြောင်းတက်ရင်တက်ဆိုလိုတဲ့သဘောကဒါဟာအားလုံးကဘဟုချုပ်ကန်နေလို့တော့ပြောလို့မရဘူးလို့ကျွန်တော်တော့ထင်တာပဲဗျ။စင်ကာပူရောက်တဲ့အခါကျတော့ကျွန်တော်တို့ဒါချင်းပြောလို့ရှိရင်ကျွန်တော်တို့ခေတ္တကအထက်တန်းပညာဦးစီးဌာနမြန်ကြားရေးမှုချုပ်ကဥတန်တအောင်လို့ထင်ပါတယ်ကျွန်တော်မှတ်မိသလောက်ဆိုသူတို့ socialist ခေတ်မှာလုပ်ခဲ့တာပဲ socialist အတုံးလုံးနဲ့တုံးခဲ့တာပဲဒါပေမဲ့ကျွန်တော်တို့စင်ကာပူရောက်တဲ့အခါကျတော့ကျွန်တော်တို့ဘာပြောလဲဆိုတော့ကျွန်တော်တို့ဗမာပြည်ကလာတဲ့လူ 90% okay တယ်ကျွန်တော်တို့ဘာမှရှော့မရှိဘူးဒါပေမဲ့ကျွန်တော်တို့နောက် next generation ပေါ့ဗျာနေစရာနေချင်းဆို 90% က no okay ဖြစ်သွားတယ်အဲ့တော့ဆိုလိုတဲ့သဘောကဟိုစနစ်တစ်ခုကိုလုပ်တဲ့အခါမှာနည်းနည်းကိုလိုချင်တဲ့ဆန္ဒနဲ့ကိုလိုက်တဲ့ဟာနဲ့နည်းနည်းလေးတော့ချင့်ကြင်တော့ပုံပေါင်းမယ်လို့တော့ကျွန်တော်ကတော့အဲ့လိုပဲ
ဟုတ်ကဲ့ပါ
အင်္ဂါအနေနဲ့မှလည်းခင်ဗျာ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါကျွန်တော်တော်ရှင်တူဦးလည်းတစ်ဆက်တင်လိုက်ချင်ပါလေဦးတွေးမောင်ဦးတွေးမောင်ကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါဟု
တ်ကဲ့ဦးတွေးမောင်ဆွေးနွေးလို့ရပါတယ်ဆွေးနွေးမယ်ဆိုလည်းမဖြစ်ဖြစ်အောင်လို့ဒေါက်တူမာတို့ရှိပါတယ်
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်လမ်းပေါ်တက်လာတဲ့အကြောင်းကြီးကဟိုပညာရေးဥပဒေအရကတော့လေဒါတရားလျောက်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ထောက်ပြလာတာကောင်းတဲ့အချက်ပါဒါပေမဲ့ impedance ဆိုရည်ပြကောင်းတဲ့အချက်ကတော့ဟိုအကြောင်းစုပေါ်လာရင်လမ်းပေါ်ထွက်ထွက်လာတာတော့တိုင်းပြည်အတွက် impedance ဆိုရည်ပြပါပြီးတော့ပညာကိုကလေးသူငယ်တွေပညာရှိတွေအတွက် impedance ဆိုရည်ပြပါအဲ့တော့ဒီဟိုလမ်းပေါ်ထွက်ဆန်းကပြရဲဆိုတာက impedance ဟောင်းလွမ်းနေတဲ့ဒီမိုကရေစီစနစ်ကြီးပါအဲ့ဒီစနစ်ကြီးကိုစာပြင်းနဲ့စာထိုးလို့ရမယ်ဆိုရင်အများကြီးရှိပါတယ်လို့ဆိုတော့တိုင်းပြည်မှာအဲ့လက်မတွေ့စနစ်ပြတာကတော့ဟိုဆွေးကြံကောင်းတဲ့အချက်ပါနောက်ကျောင်းမှာဟိုဘယ်လိုမလိုလားအပ်တဲ့ဟာတွေဖြစ်လာရဲ့ဆိုရင်ကလေးတွေအတွက်ပညာရှိတွေအတွက်အများကြီးခက်ခဲရှိပါတယ
်ဟုတ်ကဲ့ဒီမိကုတော့ကျွန်တော်ကျောင်းသားကောင်းဆောင်မဖြစ်ဖြစ်အောင်ခုနကကူနေဦးလင်းလည်းပြောပါတယ်စနစ်များစောနေသလားဆိုပြီးတော့ဒီဟာနဲ့ပတ်သက်လို့ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲခင်ဗျာ
ကောင်းတော့ကျွန်တော်တို့ဒီညိုင်းဆွေးနွေးမှုတွေကအချင်းမှလည်းတွေ့ခဲ့ပြီးပါပြီကျွန်တော်ပညာရေးပြင်ပြောင်းမှုဆိုတာစပြီးတော့မပေါ်ခင်ကလေးက NLE ရအနေနဲ့ကျွန်တော်တို့ဒီဆွေးနွေးမှုကိုကျင်းပပြီးကျွန်တော်တို့လူကျင်တာပါဆိုတာကိုချုပ်ပြီးတော့ထုတ်ဖော်ပြနိုင်အောင်ကျွန်တော်တို့အရိုးလို့စပြီးတော့ကြိုးစားခဲ့တာပါဟုတ်အဲ့ဒါကတကယ်ကိုကျောင်းသားတွေကြည့်သူတွေနိုင်ငံလုံးအနှံ့မှာရှိတဲ့ကျောင်းသားတွေကြည့်သူတွေရဲ့အတန်အီနဲ့ကျွန်တော်တို့ဒီဆိုထားတဲ့ပညာရေးမူဝါဒတွေဖြစ်ပါတယ်ဆိုတော့အဲ့ဒီပညာရေးမူဝါဒတွေကိုကျမတို့ကဒီပညာရေးဥပဒေတစ်ခုဟိုပညာရေးဥပဒေတစ်ခုကအသက်သွင်းနိုင်အောင်ကျမတို့ကလိုက်လံပြီးတော့ဒီပညာရေးမူဝါဒတွေကိုလွတ်တော်ရဲမှာသွင်းနိုင်အောင်ကျမတို့လိုက်လံပြီးတော့ကြိုးစားကြတာရှိပါတယ်ဟိုနောက်ပြီးတော့ဒီအစိုးရဘက်ကလုပ်တဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဖြစ်စေလွတ်တော်ဘက်ကလုပ်တဲ့ပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ဖြစ်စေကျမတို့နှစ်ဖက်စလုံးမှာရှင်းလင်းမှုကိုကျမတို့အပြန်အလှန်ဟိုကျမတို့ဟိုဒီအနေကောင်ချင်းမူရင်းနဲ့ပေါ့နော်ကျမတို့ဒီဟာတွေထောက်ချောက်ကြိုးစားခဲ့ပါတယ်ကျမတို့ဘက်ကဒီအေးစေးစေးနဲ့ဒီငင်းငင်းကြံညီညီနိုင်မှုကိုကျမတို့ကပို့ပြီးတော့လိုလားပါရဲ့ရှင်အော်ကျမတို့ဒါဆိုအဲ့ဒီအတွက်ကိုလည်းဒါဆိုကျမတို့ကြိုးစားခဲ့ပါတယ်အော်ကြိုးစားခဲ့တဲ့နောက်ပိုင်းမှာအစိုးရဘက်ကကျမတို့ကိုဟိုကျမတို့ဖုန်းလေးတွေကိုတက်ပေးမယ်လေကျမတို့ရဲ့အတန်တွေကိုလေးယူစုတယ်ကျမတို့ကိုအနည်းငယ်မဲ့ဟိုဆိုလိုရကဟိုဒီသတင်းစာတွေထဲမှာဒီရုပ်သံလိုင်းတွေမှာကျမတို့ကို ပုံထဲမှာရုပ်ပြအနေနဲ့ပေါ့နော်ဟိုကျောင်းသားကြီးကိုဖိတ်ပါတယ်ဒီလိုပညာရေးပညာလွတ်လပ်တဲ့ပညာရေးဖွဲ့စည်းကိုဖိတ်ပါတယ်ဆိုတော့ရုပ်ပြအနေနဲ့ဒါပုံပြီးတော့ကျမတို့ကိုဟိုကျမတို့ရဲ့ဆွေးနွေးချက်တွေကိုအမြဲတမ်းလေ့လာရှုခဲ့တယ်ဒီဆွေးနွေးချက်တွေကိုမယူခဲ့ဘူးနောက်ပြီးတော့ဒီဆွေးနွေးချက်တွေကတကယ်ကိုမဖြစ်နိုင်ဘူးလက်တွေ့မချဘူးဆိုတဲ့သကလုံးမျိုးတွေနဲ့ပဲကျမတို့ကိုပြန်လည်မြေပယ်ခံခဲ့ရတယ်ဆိုတော့ကျမတို့ကတောက်ဆောက်စူးစမ်းခဲ့တယ်အခုပညာရေးဥပဒေကြီးကအတည်ပြုသွားပြီအဲ့ဒီပညာရေးဥပဒေနဲ့ဆိုရင်ကျမတို့နိုင်ငံရဲ့ပညာရေးစနစ်ကအခုချိန်မှာဘာဖြစ်နေလဲဆိုတာကိုဒါအများစုသိကြပါတယ်ကျမတို့နိုင်ငံပညာရေးစနစ်ကတော်တော်ကြီးကိုဟိုဒီအရှိတောင်အာရှမှာဆိုလို့ရှိရင်လည်းတကယ်ကိုစူးစူးဝါးအနေထားနေရင်ဆိုင်ရတယ်ကျောင်းသားတွေကိုယ်တိုင်ကကိုတိုင်ဒီပညာရေးကိုတမိုးထားတမိုးလို့မထားတော့တဲ့အနေအထားဖြစ်လာပြီဒီဘွဲလက်မှတ်ကိုအတုံးချဖို့ဒီပညာရေးကတကယ်ကိုတမိုးရှိတယ်လို့ကျောင်းသားတွေဘယ်ကျောင်းသားရဲ့ရင်ထဲမှာမတွေးဘယ်ကျောင်းသားရဲ့ရင်ထဲမှာမအဲ့ဒါကိုမတွေးထားဘူးတို့တော့ဒါကိုကြည့်ချင်ရတယ်ကျောင်းနိုင်ငံပညာရေးစနစ်ကဘယ်လောက်ထိစိုးရွားနေလဲဆိုတာကိုအခုမေးအခုကျွန်တော်တို့အကြံပေးတဲ့ဟိုလူချင်းမနေလဲဒါကိုသိကြမှာပါဆိုတော့ကျွန်တော်နိုင်ငံပညာရေးစနစ်ကိုပြုပြင်ဖို့ကတမိုးလို့ရှိတယ်ကျွန်တော်ပြောနေတဲ့ဒီတကယ်ကိုဟိုကိုယ်ကကိုယ်စီမံခံရအထုပ်ပိုင်းဝင်ရှိတယ်ဘဟုထုကံကိုဆက်ထားရနီလန်ကတော
့မပြော second 30လောက်ပဲရောက်ရတ
ယ်ဒီနေ့ကလည်းတခြားနည်းမရှိပါဘူးအဲ့ဆိုတော့ကျွန်တော်တို့အဲ့လိုကျွန်တော်တို့တစ်ခါတော့ခါခါဆွေးနွေးမှုတွေညှိနှိုင်းမှုတွေတောင်းလို့ခဲ့တယ်ဒါပေမဲ့အများကျွန်တော်တို့အငြင်းနဲ့မျက်ကွယ်ကြည့်ရအဲ့ကျွန်တော်တို့အနေနဲ့ဒီဆန္ဒထုတ်ဖို့ရနီလန်ကလိုလိုချင်းအစိုးရကကျွန်တော်တို့အေးစစ်ပြောတာကိုနားမထောင်ပါဘူးအဲ့တော့ကျွန်တော်တို့ညီညွတ်ချင်းနဲ့ကျွန်တော်တို့ဒီပေါ်မှာဒါမှကျွန်တော်တို့ပြဿနာတက်အောင်စီပူလှုံ့ဆော်တာမျိုးကျွန်တော်တို့မရှိပါဘူးကျွန်တော်တို့ညီငယ်ချင်းချင်းနဲ့ကျွန်တော်တို့ဘာကိုကျန်လို့ဆိုတာကိုအင်အားခိုင်နိုင်မှာမှာနဲ့ကျမတို့ဒါဆန္ဒထုတ်ဖို့ကဖြစ်ပါတယ်အဲ့ဒီလိုဆန္ဒထုတ်ဖို့မှတာအစိုးရဘက်ကကျမတို့ကိုတုံ့ပြန်မှုပေးတာကိုအများအပြားမှာပါ
ကျွန်တော်တို့အခုပါဝင်ပြီးတော့ဆွေးနွေးပေးကြတဲ့မဖြစ်ဖြစ်အောင်ဒေါ်တူတူမှာဦးကျော်လင်းနဲ့တခြားသတို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပ
ါတရားရှင်များခင်ဗျာကျွန်တော်တို့ VOA ကထုတ်လင်းတဲ့သတင်းနဲ့သတင်းဆောင်ပါတွေကို VOA Internet ဆာမျက်နှာဖြစ်တဲ့ www.bamis.voanews.com မှာနားဆင်နိုင်ပါတယ်ခင်ဗျာ VOA ကိုတော်တော်ရှင်တွေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သတင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လို့ရဆိုရင်ကျွန်တော်ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2323825554ဖြစ်ပါတယ် fax နံပါတ်ကတော့2323825552ဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
Pacific သမုဒ္ဒရာဒေသရင်းစီးပွားရေးဟာအာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်တဲ့ APEC အဖွဲ့ဝင်နိုင်ငံတွေပေါ်မှာမူတည်နေပြီးကမ္ဘာလူ့ရေအားလုံးရဲ့ရာနှုန်း40%လောက်ရှိနေတဲ့ဒီဒေသဟာကမ္ဘာစီးပွားရေး5ပုံပုံ3ပုံတည်ရှိတဲ့နေရာလည်းဖြစ်ပါတယ်။ဒါအပြင်လာမယ့်5နှစ်နောက်ပိုင်း American ပြည်ထောင်စုရဲ့နိုင်ငံရခြားစီးပွားရေးလှုပ်ဆောင်မှုအားလုံးရဲ့ထက်ဝက်ဟာဒီ APEC နိုင်ငံတွေမှာရှိနေမှာဖြစ်ပါတယ်။27ရာစုနှစ်တည်းရောက်ရင်နိုင်ငံတနိုင်ငံကျွဲဝချမ်းသာမှုအတွက်တခြားနိုင်ငံစီကရယူဖို့မဖြစ်နိုင်တော့ဘဲနိုင်ငံချင်းချင်းစီးပွားရေးအရပူးပေါင်းမှုတွေနဲ့ဆောင်ရွက်မှုတွေခိုင်မာအောင်လုပ်နိုင်မှနိုင်ငံတွေအားလုံးအတွက်အကျိုးရှိနိုင်မှာဖြစ်တယ်လို့မကြခင်ကမှကျင်းပပြီးစီးခဲ့တဲ့APEC G Carrier ညီလာခံမှာသမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။ဒါဟာ APEC အဖွဲ့ဝင်နိုင်ငံတွေအတွက်မှန်ကန်တယ်လို့အထူးသဖြင့် American ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးအတွက်ပိုးပြီးမှန်ကန်တယ်လို့ယုံကြည်ကြောင်းလည်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံအေးအေးဆေးဆေးတည်တည်ငြိမ်ငြိမ်နဲ့ကျွဲဝချမ်းသာလာတာကို American ပြည်ထောင်စုကကြိုဆိုပါတယ်။တကယ်ဆိုရင်ကမ္ဘာစီးပွားရေးလောကထဲတရုတ်နိုင်ငံရောက်လာဖို့အတွက် American ကအကူအညီတွေပေးခဲ့ပါတယ်။နိုင်ငံခြားစီးပွားရေးအရာပြိုင်ဆိုင်မှုတွေလုပ်နေတဲ့ဂျာကပဲအခုလိုအကူအညီတွေပေးရတဲ့အကြောင်းကတော့စီးမင်းဥပဒေပေါ်မှာအခြေခံတဲ့နိုင်ငံတကာစီးပွားရေးစနစ်ထဲကိုတရုတ်နိုင်ငံပါဝင်မှုဟာကမ္ဘာစိန်ခေါ်မှုတွေအတွက်နှစ်နိုင်ငံလက်တွဲလုပ်နိုင်ပြီးပုံမပွင့်လင်းတဲ့ဈေးကွက်စီးပွားရေးပုံစံနဲ့နှစ်နိုင်ငံစလုံးအတွက်ကနိုင်ငံတကာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုမှာပါတိုးမြင့်လှုပ်ဆောင်နိုင်မယ်လို့အမေရိကန်ကယုံကြည်တဲ့အပြင်ဒါဟာနိုင်ငံစီးပွားရေးအတွက်အလွန်အလွန်ကောင်းမွန်တာကြောင့်ဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတိကျတဲ့လှုပ်ဆောင်မှုတွေလှုပ်လာအောင်အမေရိကန်ဘက်ကသွေးဆောင်နိုင်ရင်ဒါဟာအာရှပစိဖိတ်ဒေသတစ်လွှာရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်တိုးချဲ့ရမှာအထောက်အကူဖြစ်မယ်လို့မျှော်လင့်ပါတယ်။ဒီလိုလှုပ်ဆောင်မှုတွေထဲမှာပွင့်လင်းမှုမြင်သာမှုနဲ့တရားမျှတမှုရှိပြီးခွဲခြားမှုမရှိတဲ့မူတွေပေါ်အခြေခံထားတဲ့အဆင့်တန်းမြန်မာပြည်ပြည်စုံနဲ့နှစ်နိုင်ငံရင်းနှီးမြှုပ်နှံမှုစာချုပ်ချုပ်ဆိုနိုင်မှုပါပါဝင်တယ်လို့သမ္မတဥပမာကပြောပါတယ်
။ We look to China to create a more level playing field on which foreign companies are treated fairly so that they can compete fairly with Chinese companies.
နိုင်ငံခြားကုမ္ပဏီတွေကိုရုပ်နိုင်ငံကမျက်မျက်တတဆက်ဆံပြီးဒန်းလူအနေထားမျိုးဖန်တီးပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါမှလည်းသူတို့ဟာတရုတ်ကုမ္ပဏီတွေနဲ့မျှတစွာရှင်ပြိုင်နိုင်မှာဖြစ်ပါတယ်။ ကုန်သွယ်ရေးမှာရှင်ပြန်ရတဲ့မူဝါဒဟာကုမ္ပဏီတစ်ခုရဲ့ကောင်းစားရေးအတွက်မဟုတ်တော့ဘဲစားသုံးသူတွေအတွက်ပါပိုကောင်းလာနိုင်စေတာပါ။တရုတ်နိုင်ငံအနေနဲ့စီးပွားရေးအသာစီးရဖို့အတွက်ကုန်သွယ်ရေးလျှို့ဝှက်ချက်တွေခိုးယူတဲ့စိုက်ဘာခိုးယူမှုတွေမလုပ်ဖို့ညာနာမှုပိုင်ခွင့်ကိုအကောက်အွယ်ပေးဖို့လိုမျိုးစံတန်ဖိုးတွေရှိတဲ့စီးပွားရေးရှေ့တန်းရောက်နေတဲ့နိုင်ငံတကာနိုင်ငံဖြစ်လာဖို့လည်းမျှော်လင့်ထားပါတယ်။ဒီနေ့တခြားလူဦးရေများလာနေတဲ့ကမ္ဘာကြီးမှာလိုအပ်နေတဲ့စားနပ်ရိက္ခာရအောင်တခြားနိုင်ငံတွေလှုံ့ဆော်နေတယ်လို့ပဲတရုတ်နိုင်ငံကလည်းဇီဝနည်းပညာတွေတိုးတက်အောင်လုပ်နေတာကိုထောက်ခံပံ့ပိုးသွားမှာဖြစ်ပါတယ်။ဒါ့အပြင်ဈေးကွက်နဲ့ကိုက်ညီမဲ့ငွေလဲနှုန်းသမတ်မှုကိုတည်တည်ချာချာလှုံ့ဆော်ဖို့လိုအပ်တယ်လို့သတင်းလွှတ်လပ်ခွင့်နဲ့လူအခွင့်အရေးရပိုင်ခွင့်တွေရှိလာအောင်လှုံ့ဆော်မယ်လို့လည်းမျှော်လင့်ထားပါတယ်။
တရုတ်နိုင်ငံဘက်ကဒီလိုလှုံ့ဆော်မှုတွေလုပ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုအတွက်ကောင်းမွန်မှာဖြစ်တယ်လို့တရုတ်နိုင်ငံရေရှည်တိုးတက်ဖွံ့ဖြိုးမှုရှိဖို့အတွက်ရောအာရှပစိဖိတ်ဒေသတည်ငြိမ်ရေးအတွက်ပါကောင်းမွန်လာမှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုနှစ်နိုင်ငံဟာကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေဖြစ်တာမို့တကယ်လို့သာအတူတကွလက်တွဲပြီးလှုံ့ဆော်နိုင်ကြမယ်ဆိုရင်ကမ္ဘာကြီးအတွက်အကျိုးများစွာမှာဖြစ်တယ်လို့သမ္မတဥပမာကပြောကြားခဲ့ပါတယ်။
မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American ဆိုယာရဲ့အားပေါ်ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရခင်ဗျာ။အခုကျန်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဆမ်မိုဝေကကြီးညာပေးမှာပ
ါ။လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားနိုင်ငံကို ICC လို့ခေါ်တဲ့နိုင်ငံတကာခုံရုံးတင်းဆုံးဖြတ်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေအဆုံးဖြတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူ့ခွင့်ရေးကော်မတီကနေမဲခွဲပြီးတော့ဆုံးဖြတ်လိုက်ပါတယ်။ဥပဒေတစ်ခုလိုမဖြစ်မနေလိုက်နာစရာမလိုတဲ့အဲ့ဒီဆုံးဖြတ်ချက်ကိုဂျပန်နိုင်ငံနဲ့ EU ဥရောပသမဂ္ဂတို့ကမူကြမ်းရေးဆွဲခဲ့တာဖြစ်ပြီးအင်္ဂါနေ့မှာတခဲနဲ့အတည်ပြုပေးခဲ့ကြတာပါ။ဒီဆုံးဖြတ်ချက်မူကြမ်းကိုဖေဖော်ဝါရီလမှာပြုစုခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းရေးကော်မရှင်ရဲ့အစည်းအဝေးခန်းစာပေါ်အခြေခံပြီးတော့ရေးဆွဲထားတာဖြစ်ပြီးအဲ့ဒီအစည်းအဝေးခန်းစာထဲမှာမြောက်ကိုရီးယားနိုင်ငံအတွင်းဆယ်စုနှစ်နဲ့ချီပြီးတော့ဖြစ်နေတဲ့သွေးအေးတဲ့တပ်ဖြတ်မှုတွေအပါအဝင်နှိမ့်ပန်းနှိမ့်ဆက်တာအထက်မှပြုကျင်တာနဲ့အစုလိုက်အပြုံလိုက်အစာငတ်ထားတဲ့အမှုတွေကိုလည်းဖော်ပြထားပါတယ်။ဒီကျူးလွန်မှုတွေကြောင့်မြောက်ကိုရီးယားနိုင်ငံကို ICC ရာဇဝတ်တရားရုံးကိုပို့တင်တယ်ဆိုပြီးတော့စုံစမ်းရေးကော်မရှင်ကအစည်းအဝေးခန်းစာမှာတောင်းဆိုထားတာပါ။မြောက်ကိုရီးယားနိုင်ငံကတော့ဒါကိုထပ်တရဲညှင်းဆိုထားပြီးတော့အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်တွေဟာမြောက်ကိုရီးယားအစိုးရကိုတိုက်ခါချပြီးတော့ကောင်းဆောင်ပိုင်းကိုပြုတ်ကျသွားအောင်ကြိုးပမ်းနေတယ်လို့ဆွတ်ဆွဲလိုက်ပါတယ်။ Israel နိုင်ငံဂျေရုဆလင်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းမှာဒဏ်ရာရရှိခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးဟာတေဆုံးထပ်မံတေဆုံးသွားတဲ့အတွက်တေဆုံးသူစုစုပေါင်း5ဦးဖြစ်သွားပြီဖြစ်ပါတယ်။အသားခုတ်တဲ့ဓမ္မတချောင်းအပါဝင်ဓာတ်တွေတနတ်တွေကိုင်းဆောင်ထားတဲ့ပါလက်စတိုင်းလူမျိုးနှစ်ယောက်ဟာဂျေရုဆလင်မြို့မှာရှိတဲ့ဂျူးဖျားရှိခိုးကြောင်တစ်ခုအတွင်းကိုအင်ကာနီမနက်ပိုင်းကဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တာပါ။နောက်ပိုင်းမှာအဲ့ဒီတိုက်ခိုက်သူတွေကိုရဲကနေပြီးတော့ပစ်တက်လိုက်ပါတယ်။ဂျေရုဆလင်မှာနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးသွေးစွန်းတဲ့တိုက်ခိုက်မှုဖြစ်ပြီးအခင်းဖြစ်ပွားတဲ့နေရာဟာအနောက်နိုင်ငံကနေပြောင်းရွှေ့နေထိုင်လာကြတဲ့ရှီယူဆွေဂျူးဘာသာဝင်တွေနေထိုင်တဲ့ရပ်ကွက်လေးဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာဩစတြေးလျနိုင်ငံမှာကျင်းပတဲ့ G20 အစည်းအဝေးကနေသူ့ပေါ် AD-ASET ဆက်ဆံတာကိုခံခဲ့ရပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာအမေရိကန်နိုင်ငံဟာရုရှားနိုင်ငံကိုနှိမ်ချဆက်ဆံကြအောင်ကြိုးပမ်းနေတယ်ဆိုပြီးတော့ဆွဆဲပြောဆိုလိုက်ပါတယ်။ရုရှားဟာယူကရိန်းနိုင်ငံပေါ်စီးရီးယားဖိအားပေးမှုတွေတိုးလှုပ်လာနေတယ်လို့ဆွဆဲပြောဆိုမှုတွေကလည်းဒီရပိုင်းမှာထွက်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကုဆမ်မိုဝီကကြီးညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်တော်ကတော့အောင်ပါ။နွေမာလာစကူရဲ့ဗုဒ္ဓဦးနဲ့မနက်ခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48 50လို့ကထုတ်လွှင့်ပေးခဲ့တာပါ။သတို့ရှင်တွေအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.